မြန်မာနိုင်ငံထဲမှာ visa နဲ့ master card တွေကိုကြေကြေပြန့်ပြန့်သုံးစွဲနိုင်ဖို့ရမှာဗန်တချို့အပေါ်ချမှတ်ထားစေဖြစ်တဲ့ American ပြည်ထောင်စုရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကြောင့်မလုပ်နိုင်သေးဘူးလို့ပုတ်ကလီကဗန်တာဝန်ရှိသူတူကပြောလိုက်ပါတယ်။ဒါပေမဲ့လည်းအပြည့်ပြည့်ဆိုင်ရာအဓိကငွေထုတ်ငွေချေကတစ်ခုဖြစ်တဲ့ JCB လို့ခေါ်တဲ့ကတ်တွေကိုမြန်မာနိုင်ငံမှာသုံးစွဲနိုင်ဖို့အတွက်သဘောတူစာချုပ်တစ်ခုကိုကြာသပတေးနေ့မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အပြည့်အစုံကိုအဲ့ဒီလက်မှတ်ရေးထိုးပွဲအခမ်းအနားကိုကိုယ်တိုင်သွားတက်ခဲ့တဲ့ကိုချော်ချော်သိန်းကရန်ကုန်မြို့ကနေသတင်းပို့ထားပါတယ်ရှင
်။နိုင်ငံကမှကြကြပြန့်ပြန့်သုံးစွဲနေတဲ့ Visa နဲ့ Master, Bank ကတ်နဲ့အကျိုးအဝယ်ကတ်ပြားတွေကိုမြန်မာနိုင်ငံခြေစိုက်ဘဏ်တချို့မှာသုံးစွဲနိုင်နေပြီဖြစ်ပေမဲ့တနိုင်ငံလုံးမှာကြကြပြန့်ပြန့်သုံးစွဲနိုင်တဲ့အခြေအနေတော့မရှိသေးပါဘူး။ဒီလိုဖြစ်ရတာက Visa နဲ့ Master Card ကုမ္ပဏီတွေဟာ American ခြေစိုက်ကုမ္ပဏီတွေဖြစ်ကြပြီးမြန်မာနိုင်ငံတွင်ပုဂ္ဂလိကဘဏ်တချို့အပေါ်မှာ American ပြည်ထောင်စုရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုဆက်ရှိနေသေးတာကြောင့်ဖြစ်တယ်လို့မြန်မာ Payment Union MPU ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာအရှေ့တိုင်းဘဏ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြတန်းကပြောပါတယ်
။ Visa တို့ Visa တို့ဆိုတာ American brand တွေဖြစ်နေတဲ့အခါကျတော့ MPU ထဲမှာ member bank တွေရှိတယ်။အဲ့ဒီ member bank တွေအကုန်လုံးကဒီ American sanction ကနေလို့ရှင်ရမလွတ်သေးဘူး။မလွတ်သေးတဲ့အခါကျတော့သူတို့ရဲ့လုံလုံလုံနေစီရင်စည်းကမ်းတွေက MPU နဲ့လက်တွဲလို့မရသေးဘူးဖြစ်နေတယ်။အဲ့ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံကပွင့်လင်းလာပြီးနိုင်ငံသားတွေမြောက်ပြားလာနေကြပြီဆိုတဲ့အချိန်မှာခုနဗီဇာတို့မာစတာတို့ဆိုတဲ့ကတ်တွေကိုပါလာတဲ့လူတွေသုံးလို့အဆင်မပြေဘူးမဖြစ်အောင်တော့ကျွန်တော်တို့လောလောဆယ်မှာမြန်မာနိုင်ငံတော်ဗဟိုဘဏ်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့အစီအစဉ်နဲ့ကျွန်တော်တို့တက်ဆိုင်ရာလုပ်လို့ရမယ့်ဘဏ်တွေနဲ့ bilateral business နဲ့လုပ်ထားတာဖြစ်ပါတယ်
။တမဝရမဘဏ် CB ဘဏ်ရဲ့ ATM ငွေထုတ်ဆက်တွေမှာမာစတာကတ်တွေနဲ့ငွေထုတ်ယူနိုင်ပြီးဗီဇာကတ်ကိုတော့ကမ်ဘောဇာဘဏ် CB ဘဏ်နဲ့မြန်မာအရှေ့တိုင်းဘဏ်တို့ရဲ့ ATM ဆက်တွေမှာအသုံးပြုနိုင်ပါတယ်။ MPU ဆိုတာကတော့မြန်မာနိုင်ငံအခြေစိုက်ပုဂ္ဂလိကဘဏ်18ခုပါဝင်တဲ့ငွေထုတ်ငွေချေကတ်ပြားစနစ်ဖြစ်ပါတယ်။အဲ့ဒီဘဏ်တွေကနေထုတ်ပေးတဲ့ဘဏ်ကတ်ပြားတွေမှာ MPU အမှတ်တရစိတ်ပါပြီးဒီစနစ်ထဲမှာပါဝင်တဲ့ဘေး ATM ဆက်မှာမဆိုငွေထုတ်ယူနိုင်ဒီစနစ်ကိုလက်ခံအသုံးပြုနေတဲ့စီးပွားရေးလုပ်ငန်းတွေမှာငွေပေးချေနိုင်ပါတယ်။နိုင်ငံတကာအဓိကငွေထုတ်ငွေချေကတ်ပြားတစ်ခုဖြစ်တဲ့ JCB ကတ်ကိုမြန်မာနိုင်ငံမှာသုံးစွဲနိုင်ဖို့အတွက်သဘောတူညီချက်တရက်ကို MPU နဲ့ JCB အပြည်ပြည်ဆိုင်ရာကုမ္ပဏီလီမိတက်တို့ကြား Chatrium Hotel မှာဇူလိုင်လ4ရက်ကြာသပတေးနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါကြောင့်မို့ JCB ကတ်တွေကို MPU ကတ်လက်ခံတဲ့ ATM တွေနဲ့လုပ်ငန်းတွေမှာသုံးစွဲနိုင်တော့မယ်လို့တက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Visa နဲ့ Master ကတ်တွေကိုတော့အဲ့ဒီလိုမသုံးနိုင်သေးတဲ့အတွက်အကန့်အသတ်ရှိနေတယ်လို့ MPU ရဲ့အမှုဆောင်အရာရှိချုပ်ဦးဇော်လင်းထွတ်က VOE ကိုပြောပါတယ်။
JCB တို့တော့ master agreement ခုနဲ့ပြီးမသွားဘူးပေါ့နော် JCB တို့ CUB တို့ဆိုရင်တော့ MPU နဲ့ master agreement ပြီးတဲ့အခါကျတော့ MPU နဲ့ဘက်မှာသူတို့ကအကုန်လုံး MPU ရဲ့ ATM နဲ့ MPU ရဲ့ POS အကုန်လုံးကိုတုံးရသွားတယ်ဒီ visa မှာဆက်ကြသူတို့က MPU နဲ့မလုံနိုင်တဲ့အခါကျတော့ individual ဘက်နဲ့သွားခါကျတော့သူတို့က MPU network ကိုသူတုံးလို့မရဘူး KBZ ဆိုရင် KBZ bank ရဲ့ POS ကိုပဲတုံးလို့ရမယ် KBZ bank ရဲ့ ATM ပဲတုံးလို့ရမယ်အဲ့တော့သူတို့မှာတော့နည်းနည်း limitation ရှိသွားတာပေါ့
မြန်မာနိုင်ငံရဲ့စီးပွားရေးဟာတိုးတက်လာနေပြီဖြစ်ပြီးအဲ့ဒီလိုတိုးတက်လာတဲ့အမျှတပ်ပြားတွေနဲ့ငွေပေးချေတာဟာတိုးလာလိမ့်မယ်လို့ JCB ပြည်ပဆိုင်ရာကုမ္ပဏီလီမိတက်ရဲ့အကြီးအကဲဒုတိယဥက္ကဋ္ဌယူဆုကက်မတ်ဆူအီကပြောပါတယ်ဂျပန်နိုင်ငံမှာကပ်ပြားတွေအသုံးပြုတဲ့စနစ်တရက်ထွန်းကားဖို့နှစ်ပေါင်း90အချိန်ယူခဲ့ရပြီမဲ့မြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေတွေအကြောင်းအဲ့ဒီလောက်အချိန်ကြာမှမဟုတ်ပဲဆယ်စုနှစ်တခုကျော်ကျော်အတွင်းမှာကိုထွန်းကားလာပါလိမ့်မယ်လို့မစ္စတာမတ်ဆူအီက VOE နဲ့တရားမီးမြန်းချိန်တွင်ပြောခဲ့ပါတယ်
I believe that like 10 years to 15 years you know Myanmar will be like a Japan wow. in terms That's of the cotton market yes yes 50 years ago that there is no mobile phone no PC right but currently that we have
the mobile phone အတွင်းကတ်သုံးတဲ့ဈေးကွက်နဲ့ပတ်သက်ရင်မြန်မာနိုင်ငံဟာဂျပန်လိုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်လွန်ခဲ့တဲ့နှစ်90က mobile phone တွေတကွေသုံးကွန်ပျူတာတွေမရှိသေးပါဘူးအခုဆိုရင် mobile phone တွေရှိလာပြီဖြစ်ပြီးတော့မြန်မာနိုင်ငံမှာတော့ mobile phone တွေအများကြီးရှိနေပါပြီဆိုတော့အခြေအနေကပြောင်းလဲသွားပါပြီကျွန်တော်အရန်ကိုအကောင်းမြင်လို့နေတာမျိုးဖြစ်နိုင်ပေမဲ့မြန်မာနိုင်ငံငွေကြေးသုံးစွဲတဲ့ကဏ္ဍမှာကပ်ပြားအသုံးပြုတဲ့စနစ်ထွန်းကားလာတာကိုတွေ့ရဖို့ကျွန်တော်မျှော်လင့်ထားပါတယ်
။တို့ရဲ့အဓိကမျှော်မှန်းချက်ကတော့ဒီနှစ်ကုန်ကျရင်မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အရှိတောင်အရှအားကစားပြိုင်ပွဲနဲ့2014ခုနှစ်ကျရင်အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံတာဝန်ယူရမယ့်အခြေအနေတွေဖြစ်ပါတယ်။ JCB ကတ်တွေကိုမြန်မာနိုင်ငံမှာဒီနှစ်စက်တင်ဘာလကျရင်စပြီးသုံးစွဲနိုင်ဖို့လှုံ့ဆော်နေပြီဖြစ်ပြီးနောက်တစ်ဆင့်ရည်မှန်းချက်ကတော့ MPU ကတ်တွေကို JCB ကတ်လက်ခံတဲ့ပြည်ပနေရာတွေမှာသုံးစွဲနိုင်ဖို့နဲ့အဲဒီကနေတစ်ဆင့်နောက်ပိုင်းကျရင် မြန်မာနိုင်ငံသားတွေကို JCB ကတ်တွေထုတ်ပေးနိုင်ဖို့ထိလှုပ်သွားမယ်လို့ပြောကြပါတယ်။မြန်မာနိုင်ငံတွင်းမှာ MPU ကတ်ကိုကင်ဆောင်သုံးဆွဲနေသူပေါင်း3သိန်းဝန်းကျင်ရှိတယ်လို့ MPU အမှုဆောင်အရာရှိချုပ်ဦးစော်လင်းထွတ်ကပြောပါတယ်။ JCB ကတ်ကတော့ကမ္ဘာနိုင်ငံပေါင်း190ကျော်မှာအသုံးပြုသူပေါင်းတန်း80ကျော်ရှိတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ JCB ကတ်ဟာ Visa နဲ့ Master ကတ်တွေလောက်လူကြိုက်မများလာပါဘူးခင်ဗျာ။